မင်္ဂလာပါရှင် VOA American တန်ရဲ့2020ပြည့်နှစ် February လ23ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19 25တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဆွမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ COVID-19 virus ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1300ကျော်သွားပါပြီဒီ virus အံတွေကြောင့်ပဲအပျော်စီးသင်္ဘောကြီးတွေကိုကန့်ကွက်ခွင့်မပေးကြတာမှာခုနောက်ဆုံးတော့ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတို့ကဒဇီးစီကောက်ခွင့်ပေးထားပါတယ်တနက်ပြစ်ခတ်မှုဖြစ်ခဲ့တဲ့ထိုင်းနိုင်ငံကကုန်တိုက်ကြီးဒီကနေ့ပြန်ခွင့်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တဲသတင်းတွေကိုလည်းသိရအောင်ပါခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ဗိုလ်ချုပ်အောင်ဆန်းရဲ့105နှစ်ပြည့်မွေးနေ့နဲ့နေပြည်တော်ဗိုလ်ချုပ်ကျေးရုပ်ဖွင့်ပွဲမှာနိုင်ငံတော်သမ္မတကြီးဦးဝေပြင်ကအခုလိုပြောပါတယ
်အမျိုးသားအာဇာနည်ခေါင်းဆောင်ကြီးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာပြည်အောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့မြို့တော်လည်းဖြစ်ပြီးပြည်အောင်စုနေပြည်တော်လည်းဖြစ်တဲ့နေပြည်တော်မှာပြည်အောင်စုရဲ့ကျေးဇူးရှင်ကြီးရဲ့ကျေးဥတုကို
ဒီတဲ့နဲ့အတူဆက်ပြီးနားဆင်ကြရမှာတော့ COVID-19 ပြင်းထန်အဆုတ်ရောင်ယောဂါကြောင့်တရုတ်နိုင်ငံမှာတွေ့ဖို့စီစဉ်ထားတဲ့မြမငင်းချမ်းရေးဆွေးနွေးပွဲထပ်ပြီးတော့ရက်ရွှေ့ဆိုင်ပွဲရှိနေတာပလက်ဝကြောက်တော်နယ်စပ်မှာဒီအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရဲ့တိုက်ပွဲတွေကြောင့်ရေလန်းခရီးပိတ်ထားရပြီးအခြေခံစားတောက်ကုန်တွေချင်းပြင်းနေအတွင်းမှာအခက်အခဲဖြစ်လာနေတဲ့အကြောင်းတွေနဲ့အတူဖေဖော်ဝါရီလ14ရက်နေ့ Valentine's Day အမှတ်တရလက်ဆောင်ပစ္စည်းအယောင်ဆိုင်တွေအလုပ်ဖြစ်နေတဲ့အကြောင်းကိုလည်းပြောပြပေးမှာပါအခုရင်ဆုံးတော့ကြာသာပတင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်ရှိတဲ့ကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါရတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ဖြစ်ပွားတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကဆိုရင်အခုချိန်ဆိုရင်သေဆုံးသူ1389ယောက်ရှိသွားပါပြီ။မနေ့ကဗိုလ်တူးနေ့မှာပဲရောဂါပိုးကူးစက်ခံရသူအရေအတွက်ကြာဆင်းသွားတယ်ဆိုပြီးတရုတ်အစိုးရကပြောဆိုခဲ့ပြီးနောက်တရက်ဒီကနေ့မှာသေဆုံးသူ250ကျော်တိုးလာတာပါ။ရောဂါပိုးရှိမရှိကိုအရင်လိုတက်ခွက်ခန်းပို့ပြီးစမ်းသပ်စရာမလိုတော့ပဲ။အစိမ်းရဲ့ကွန်ပျူတာနည်းပညာနဲ့ခန္ဓာကိုယ်ကိုစကန်လုပ်ပြီးစစ်ဆေးဆန်းသက်တဲ့နည်းကိုပြောင်းသုံးလာတဲ့အကြောင်းဟူဝေပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်လည်းသိသိသာသာပိုများလာပါတယ်။အခုဆိုရင်တရုတ်နိုင်ငံတော်ကဒီရောဂါပိုးကူးစက်ခံရသူစုစုပေါင်း6000လောက်ရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးစက်ပြန့်ပေါ်မှုနဲ့ဆက်ဆက်ပြီးဟူဝေပြည်နယ်ကွန်မြူနတီပါတီအကြီးအကဲကျန်းချောင်လျန်းကိုယာရုကထုတ်ပစ်ခဲ့ပါတယ်။ပြည်နယ်ကျန်းမာရေးဆိုင်ရာတာဝန်ရှိသူ2ဦးကိုယာရုကထုတ်ပစ်ခဲ့ပြီးတဲ့နောက်အခုပြည်နယ်ပါတီအကြီးအကဲကိုလည်းဖယ်ရှားလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ2023ခုနှစ်တုန်းကတရုတ်ပြည်မှာကြီးနေဟောင်ကောင်ကျွန်းတွေမှာဖြစ်ခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြင်းထန်တဲ့ SARS ရောဂါကြောင့်သေဆုံးသူအရေအတွက်တဲ့ပိုများသွားပါပြီ။ SARS ကြောင့်သေဆုံးခဲ့သူက984ယောက်ရှိပြီးကူးစက်ခံရသူ1100နီးပါးရှိခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဆိုးရိမ်မှုနဲ့အာရှနိုင်ငံတချို့ကကန့်ကွက်ခွင့်မပြုခဲ့တဲ့အပျော်စီးဇိမ်ခံသင်္ဘောကြီးတစ်စီးကိုကမ္ဘောဒီးယားနိုင်ငံကကမ်းလွန်မှကြောက်ချခွင့်ပြုခဲ့ပါတယ်။ Westerdam ဇိမ်ခံသင်္ဘောကြီးပေါ်ကခီးတယ်နဲ့ဝန်ထမ်း2000ကျော်မှနာမကျန်းဖြစ်နေသူတယောက်မှမရှိပေမဲ့သူတို့အလုံးကိုပိုးကူးစက်မှုရှိမရှိစစ်ဆေးမှဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူကနေထွက်ခွာလာတဲ့ Holland American သင်္ဘောလိုင်းပိုင် Westerdam သင်္ဘောကြီးကိုထိုင်း၊ဖိလစ်ပိုင်၊ထိုင်ဝမ်၊ဂျပန်နိုင်ငံတွေအပြင်အမေရိကန်ပိုင်နဲ့ဂွမ်ကလည်းကန့်ကွက်ခွင့်မပြုခဲ့တာကြောင့်နောက်ဆုံးကမ္ဘောဒီးယားနိုင်ငံကသူတို့ကမ်းလွန်မှကြောက်ချခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီသင်္ဘောကိုထိုင်းနိုင်ငံကကန့်ကွက်ခွင့်မပြုခဲ့ပေမဲ့ Seaborne Ovation ဆိုတဲ့နောက်ထပ်ဇိမ်ခံအပျော်စီးသင်္ဘောကြီးကိုတော့နိုင်ငံတောင်ပိုင်းကဖူးခက်အပန်းဖြေကျွန်းမှဒီကနေ့ကန့်ကွက်ခွင့်ပြုခဲ့ပါတယ်။ Seaborne Ovation သင်္ဘောပေါ်ကကန့်ဆင်လာကြတဲ့ခီးတွေတွေကိုထိုင်းအာဏာပိုင်တွေကအပူချိန်တိုင်းတာတဲ့အပြင်နှာခေါင်းစည်းအကာတွေလက်ဆေးရည်တွေကမ်းပေးခဲ့ပါတယ်။ဥရောပကအများစုဖြစ်တဲ့ခီးတွေ900နီးပါးနဲ့သင်္ဘောအမှုရန်400ကျော်ပါတဲ့ Seaborne Ovation အပျော်စီးသင်္ဘောကြီးတွေကအစတည်းကဖူးခက်ကိုလာဖို့စီစဉ်ထားတာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ Westerdam သင်္ဘောကတော့သူတို့ခီးစဉ်တဲ့ထိုင်းနိုင်ငံမှာပါတဲ့အတွက်ကန့်ကွက်ခွင့်မပြုတာလို့လည်းပြောပါတယ်။ဒီစိန်ခံတင်မောကြီးနှစ်စီးလုံးဟာဇန်နဝါရီလကုန်ပိုင်းကဟောင်ကောင်မှာကန့်ကွက်ခဲ့ပေမဲ့ခီးတယ်တယောက်မှဗိုင်းရပ်စ်ပိုးကူးစက်တဲ့လက္ခဏာမတွေ့ရပါဘူး။ဂျပန်နိုင်ငံယိုကိုဟာမားစိတ်ကမ်းမှတီးကြခွဲစောင့်ကြည့်နေတဲ့ Diamond Princess စိန်ခံတင်မောကြီးပေါ်မှာတော့ပိုးကူးစက်သူနောက်ထပ်44ယောက်တွေ့ရှိတဲ့အတွက်စုစုပေါင်းကူးစက်နေသူ218ယောက်ရှိနေပါပြီ။
အမေရိကန်တရားရုံးဌာနနဲ့ရာဇဝတ်ကြောင့်တရားစီရင်ရေးစနစ်ပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်ဆိုရရှိနေတဲ့ William Barr ဟာအောက်လူတော်တရားရုံးကော်မတီမှာရှေ့လာတွင်မေးခွန်းတွေကိုဖြေဆိုပြီးရှင်းလင်းပြောကြားမယ်လို့ခန့်မှန်းထားပါတယ်။သမ္မတရဲ့လူယုံတူဖြစ်သူ Roger Stone အပေါ်နိုင်ငံရေးအရာအချင်းပြတ်ချဆမှုနဲ့တရားစွဲဆိုထားတာမှာပြစ်ဒဏ်ရော့အောင်တ ရားရေးဌာနကဝင်ပြီးပြောဆိုခဲ့တဲ့အတွက်စီနေချုပ်ဘောကိုဒမနော့ထရမ်ကထိကျူးပြောဆိုခဲ့တဲ့ဗိုလ်ထုနေမှာပဲမစ္စတာဘောလာရောက်ထွက်ဆိုမယ်ကြောင်းအောက်လူတော်တရားရေးကော်မတီဥက္ကဋ္ဌကကြေညာတာပါ။ရောဂျာစတုန်းကို2009နှစ်တိချမှတ်ဖို့ကြားရေးဌာနရှေ့နေတွေကတင်ပြထားတာဖြစ်ပါတယ်။ရောဂျာစတုန်းအပေါ်တရားဆွဲဆိုတာဟာလုံးဝကိုအထင်ကုန်မဲ့ဖြစ်ခဲ့ပြီးစကတည်းကတရားဆွဲတင်တော်မျိုးတော်မဟုတ်ဘူးလို့ဒမနော့ထရမ်ကတွစ်တာမှာရေးပြီးစီနေချုပ်ဘောကိုလည်းထိကျူးပါတယ်။ရောဂျာစတုန်းပေါ်တရားဆွဲဆိုထားတဲ့အမှုဟာတမန်တော်ထရမ်အနိုင်ရခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာလအတော်ကြာစုံလမ်းစစ်ဆေးမှုနဲ့ဆက်ဆံနေပါတယ်။ဒီမှုနဲ့ပတ်သက်လို့ရှေ့နေချုပ်ဘောကဝင်ရောက်ပြောဆိုခဲ့ပြီးတဲ့နောက်အမှုကိုကိုက်တွယ်လှုပ်ဆောင်နေတဲ့တရားရေးဌာနဝိုင်းရင်းရှိနေလေဦးအမှုကိုဆက်မကင်တော့ပဲနှုတ်ထွက်သွားကြပါတယ်။ရောဂျာစတုန်းဟာကိုရဲလွတ်တော်ကိုလိန်ညာမှုတက်သေးတွေပေါ်ဩဇာလွှမ်းမိုးမှုစူးစမ်းမှု2016တမန်တော်ရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တန်းနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခုနှစ်မှုအတွက်ပြစ်ရှိကြောင်းနိုဝင်ဘာလမှာတရားရုံးကဆုံးဖြတ်ထားတာပါ။အဲ့ဒီပြစ်မှုတွေအတွက်ပဲရောဂျာစတုန်းကိုထောင်ဒဏ်9နှစ်ကနေ6နှစ်တိချမှတ်ဖို့တရားရေးဌာနရှေ့နေတွေကတင်ပြထားတာဖြစ်ပါတယ်
။အာဖရိကကိုဆဲလွတ်ထားတဲ့အမေရိကန်ချင်းမြန်တန်ရင်တပ်ဖွဲ့ဝင်တချို့ကိုပြန်ခေါ်ပြီးတော့စစ်တပ်နဲ့ပြင်းပအထူးတပ်ဖွဲ့ဝင်တွေနဲ့အစားထိုးဆဲလွတ်မယ်လို့ဘန်ဒဂွန်စစ်ထာနိုချုပ်ကကြေညာခဲ့ပါတယ်။အာဖရိကတိုက်ထဲမှာအမေရိကန်စစ်တပ်လှုပ်ရှားမှုတွေကိုအပြောင်းလဲလုပ်မယ့်အစီအစဉ်တွေကပထမအစီအစဉ်ဖြစ်တယ်လို့ဘန်ဒဂွန်တာဝန်ရှိသူတွေကပြောပါတယ်။အာဖရိကတိုက်မှာတရုတ်နဲ့ရုရှားတို့ရဲ့လွှမ်းမိုးမှုကိုပြန်ဆိုင်နိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ဘန်ဒဂွန်ပြောခွင့်ရအလီဆာဖာရာကပုတ်ထုနေတုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ဟာအာဖရိကတိုက်ထဲမှာအကြမ်းဖက်မှုတံပြန်ရေးကနေဩဇာလွှမ်းမိုးပြန်ဆိုင်တဲ့ဘက်ကိုအာရုံစိုက်လာဖို့ရပါတယ်။လာမယ့်သတင်းပတ်တွေအတွင်းတရားတက်လေတက်ကိုစတင်ပြန်ခေါ်ပြီးတိုက်ခိုက်ရေးပိုင်းဆိုင်ရာတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ပြောခွင့်ရသူဖာရာကပြောပါတယ်။သူတို့နေရာမှာစစ်ဖက်ဆိုင်ရာအကြံပြုချက်တွေ၊စစ်တပ်နန်းတွေ၊စစ်ရေးအထောက်အပံ့တွေပေးမဲ့လုံခြုံရေးအထူးတပ်ရင်းကတပ်ဖွဲ့ဝင်တွေကိုဆေးလွှတ်မှာဖြစ်ပါတယ်။အဲ့ဒီတရင်ဟာအရင်တုန်းကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အာဖဂန်တပ်ဖွဲ့ဝင်တွေကိုစစ်တင်တန်းပေးအကြံပေးခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ထဲမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းခြေ6000လောက်ထဲကအရေးအတွက်ရှော့ချဖို့ပန်တဂွန်တာဝန်ရှိသူတွေကတုံ့တက်နေကြတာဖြစ်ပါတယ်။အာဖရိကတိုက်ထဲမှာဒီအကြံဖက်အဖွဲ့ရဲ့ NDA ပြန့်နှံ့လာနေပြီးအာဖရိကတပ်တွေအနေနဲ့ဒီ NDA တွေကိုသူတို့ဘာသာကင်တွယ်ဖြည့်ရှင်းနိုင်ဖို့အသင့်မဖြစ်သေးဘူးလို့အမေရိကန်အစိုးရကစားတခုထုတ်ပြန်ထားချိန်မှာပဲပန်တဂွန်စစ်ဌာနချုပ်ကအခုလိုဆောင်ရွက်နေတာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာသပတေးညနေဘက်သတင်းတွေကိုတိုက်ဆက်လိုက်ပြပြနေပါတယ်ထိုင်းနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစစ်သားတယောက်တနက်နေ့ဝင်ပြစ်တာကြောင့်လူသေဆုံးဒဏ်ရာရတွေဖြစ်ခဲ့တဲ့ကိုနိုင်ကြီးဒီကနေ့ပြန်ဖွင့်ပါပြီ။ဒါပေမဲ့ဈေးဝယ်လာသူတွေကတော့စိုးရိမ်စိတ်နဲ့ထိတ်လန့်နေကြဆဲပါပဲ
။
ကျွန်မကြောက်နေတော့မှာပဲအခုအပြင်သွားပြီဆိုရင်လှုပ်ရှားရှိတာမမြန်ပြီးအောင်လုပ်ပြီးအိမ်ပြန်ရောက်ချင်ပါတယ်။ဒီလိုပြစ်ခတ်တာမျိုးထပ်ဖြစ်အောင်မလားဆိုတာကျွန်မကြောက်နေတော့မှာလို့ကိုနိုင်ကြီးရှိတဲ့နခွန်ရချာစီမာဒေတာကန်ဇီဝတ်တူဖြစ်သူနီချာဝတ်စုသူရွာကပြောပါတယ်အခင်းဖြစ်တဲ့ကုန်တိုက်အလဲကောင်မှာဒီကနေ့ဖုန်းတော်ကြီးအပား200ကျော်ကရုပ်ဖက်တရစေပြီးစိုင်းပိုင်ရှင်တွေနဲ့ဇီလာဝယ်သူတွေပါဝင်လာကြပါတယ်ဒီဆုံးသွားသူတွေအတွက်ရည်ရွယ်ပြီးတန်ခါတော်တွေကိုဆုံးကအလူနာပြုကြပြီးတော့စုတောင်းမေတ္တာပို့ကြပါတယ်အဲ့ဒီကုန်တိုက်ထက်မှာတရသမားဝင်ပြစ်တာကြောင့်လူ29ယောက်ထဲမှနေတည်ဆုံးပြီးနောက်ထပ်ဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပါတယ်
American နဲ့ Philippine နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်တွေကိုအဆုံးသတ်လိုက်တဲ့အတွက်မတည်ငြိမ်တဲ့ Philippine တောင်ပိုင်းကအကြမ်းဖက်မှုတံပြန်ရေးဆောင်ရွက်မှုတွေထိခိုက်လိမ့်မယ်လို့ American ထိပ်တန်းတမှုကြီးတယောက်ကပြောကြားလိုက်ပါတယ်။ American တပ်တွေကို Philippine နိုင်ငံမှာအခြေစိုက်ခွင့်ပြုတဲ့သဘောတူညီချက်ကိုသမရ Rodrigo Duterte ကဖျက်တဲ့ဆုံးဖြတ်ချက်ပြန်စင်းစားတဲ့လို့အာရှ Pacific ဆိုင်ရာရေဒတ်ဗိုလ်ချုပ်ကြီး Philip Davidson ကပြောပါတယ်။ Philippine အစိုးရဘက်ကရက်180ကြိုတင်အကြောင်းကြားထားတဲ့အတွက်ဒီကြားထဲမှာသူတို့ဆုံးဖြတ်ချက်ပြောင်းအောင်တာဝန်ရင်းအရဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဗိုလ်ချုပ်ကြီး Davidson ကဩစတြေးလျနိုင်ငံ Sydney မြို့မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာဒီကနေ့ပြောကြားခဲ့တာပါ။ American တပ်တွေ Philippine ဘက်ကလက်မခံတော့ဘူးဆိုရင်စီရင်စကားတက်တာတဲ့အတွက်ကိစ္စမရှိဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောကြားထားချိန်မှာဖိလစ်ပိုင်မှာအမေရိကန်တပ်တွေဆက်ပြီးတော့တက်ဆွဲထားနိုင်ရေးအတွက်အမေရိကန်ဗိုလ်ချုပ်ကြီးကပြောကြားတာဖြစ်ပါတယ်။အမေရိကန်တပ်တွေကိုလက်မခံတော့ဘူးဆိုရင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးရဲ့မွေးရဖြစ်တဲ့မင်ဒါနာအိုကျွန်းမှာခွဲထွက်ရေးတပုံတွေနဲ့အစ္စလာမ်စစ်သွေးကြွတွေကိုနှိမ်နှင်းနေတဲ့စစ်စင်ရေးတွေထိခိုက်လိမ့်မယ်လို့ရေတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကအလေးထားထောက်ပြပါတယ်။ အာရှမှာတရုတ်ရဲ့ဩဇာကြီးမားလာမှုကိုချိန်ဝင်ရှာညှိနှိုင်းဖို့အမေရိကန်ရှိပေးနေချိန်မှာဖိလစ်ပိုင်ဘက်ကသဘောတူညီချက်ကိုဖြတ်တာဟာမှားယွင်းမှုခြေလှမ်းဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပြောကြားထားပါတယ်
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလွန်ခဲ့တဲ့10နှစ်ကျော်ကတိုက်ခိုက်ခဲ့မှုကိုနောက်ကွယ်ကကြိုးကန်စီစဉ်ခဲ့သူဖြစ်ဆွဆွဲခံထားရတဲ့အစွန်းရောက်အစ္စလမ်ဘာသာရေးကောင်းဆောင်ဟာဖီဇ်ဆာယီဒါပါကစ္စတန်နိုင်ငံမှာထောင်ဒဏ်ချမှတ်ခံလိုက်ရပါတယ်ပိတ်ပင်ထားတဲ့အဖွဲ့အစည်းမှာပါဝင်မှုအကြမ်းဖက်ဝါဒီလိုရက်တွေအတွက်ရမုံငွေရှာဖွေမှုတွေနဲ့ပြစ်ရှိတယ်ဆိုပြီးဟာဖီဇ်ဆာယီကိုပါကစ္စတန်နိုင်ငံလာဟောမြို့တရားရုံးတစ်ခုကဘူဒူးနေမှာထောင်ဒဏ်7နှစ်ချမှတ်လိုက်တာပါဒီပြစ်ဒဏ်ကိုအယူခံဝင်မယ်လို့ဆာယီရဲ့အရှင်ကြီးကပြောပါတယ်
American သမ္မတ Donald Trump အနေနဲ့ Congress လွှတ်တော်ရဲ့အတီးပြုချက်မပါဘဲ Iran ပေါ်စစ်ရေးတိုက်ခိုက်မှုတွေမလုပ်နိုင်အောင်လို့ဟန်တားမဲ့ဆုံးဖြတ်ချက်တရက်ကိုအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတီးပြုနိုင်ဖို့ထောက်ခံမဲ့အလုံလောက်ရမယ်လို့မျှော်လင့်ရပေမဲ့သမ္မတ Trump က Veto အာဏာသုံးပယ်ချရင်တော့ဥပဒေကြမ်းအတီးဖြစ်လာနိုင်မှာမဟုတ်ပါဘူး။သမ္မတ Trump ကတော့ Democrat တွေဟာ Republican Party ကိုအချက်ရအောင်လို့ဒီဥပဒေကြမ်းအတီးပြုနိုင်ရေးတမင်လှုပ်ဆောင်နေတာလို့သူ့ရဲ့ Twitter ဆောင်မယနာပေါ်မှာရေးပါတယ်။ဒီဥပဒေကြမ်းကိုတင်သွင်းတဲ့ Virginia ပြည်နယ် Democrat အထက်လွှတ်တော်အမတ် Tim Kaine ကတော့လွှတ်တော်ရဲ့အတီးပြုချက်မပါဘဲ Iran နဲ့ဆင်မဖြစ်အောင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့ဥပဒေကြမ်းဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ American နဲ့ Iran ကြားတင်းမာမှုတိုးလာနေချိန်မှာသမ္မတ Trump ကသူ့သဘောနဲ့သူစည်းရဆောင်ရွက်တာမျိုးတားဆီးနိုင်ဖို့အတွက်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မှာဒီကနေ့အထက်လွှတ်တော်မှာမဲခွဲမှာဖြစ်ပါတယ်ရှင်။
ကြာသာရင်းနဲ့ညံနေခင်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ပေါ်ကြောင့်ဆန်ယုတ်တုစိုက်ထူတာဟာအသွင်သဏ္ဍာန်အရမဟုတ်ဖဲအနှစ်သာရရှိရှိလုပ်နေကြတာဖြစ်တယ်လို့နိုင်ငံတော်သမ္မတဥဝင်းမြင့်ကနေပြည်တော်တပြေကုန်းအဝိုင်းမှာကျင်းပတဲ့ပေါ်ကြောင့်ဆန်ကျေသွန်းယုတ်တုဖွင့်ပွဲအခမ်းအနားမှာပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
ဖေဖော်ဝါရီ13ရက်နေ့မှာကြာရောက်တဲ့ဘူကျော်အောင်ဆန်းရဲ့105နှစ်မြောက်ဝင်းနေမှာနေပြည်တော်ဘူကျော်အောင်ဆန်းရုပ်ထုဖွင့်ပွဲကိုနေပြည်တော်တပြေကုန်းအပိုင်းမှာကျင်းပခဲ့ပါတယ်။အခုလိုဘူကျော်ရဲ့ဝင်းနေမှာမြန်မာနိုင်ငံရဲ့မြို့တော်ဖြစ်တဲ့နေပြည်တော်မှာကြီးရုပ်ထုကိုစိုက်ထူနိုင်ရလို့မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်တယ်လို့တမ္မရကမင်ကုန်းအစမှာပြောလိုက်ပါတယ်
။ဒီနေ့ဟာကျက်တည်မင်္ဂလာပေါင်းနဲ့ခါချောင်းနဲ့နေ့တစ်နေ့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသားအာဇာနည်ခေါင်းဆောင်ကြီးဖြစ်တဲ့ဗိုလ်ချုပ်အဆိုင်မွေးနေ့မှာပြည်တော်စုသမ္မတမြန်မာနိုင်ငံတော်ရဲ့မြို့တော်လည်းဖြစ်ပြီးပြည်တော်စုနေမြေလည်းဖြစ်တဲ့နေပြည်တော်မှာပြည်တော်စုရဲ့ကျေးဇူးရှင်ကြီးရဲ့ကျေးဥတုကိုမင်္ဂလာရက်မြတ်အခါသမယမှာတင့်တယ်ဝင်ကြွားခန္ဓာထွယ်ဝါစီကားတိုက်မြိတ်စွာစိုက်ထူနိုင်ခဲ့လို့ဖြစ်ပါတယ်
အခုစိုက်ထူထားတဲ့ဘူကျော်အောင်ဆန်းကြေးရုပ်ထုဟာအမြင့်ပေ18ပေရှိပြီးကြေးတန်ငယ်9တန်းရှိတာကြောင့်မြန်မာနိုင်ငံကထိတာအသီးသီးမှစိုက်ထူထားတဲ့ဘူကျော်ရုပ်ထုတွေထက်ပိုပြီးကြီးပါတယ်။ဘူကျော်အောင်ဆန်းရဲ့ရုပ်ထုပုံလွှာကိုမြင်တိုင်းဘူကျော်ရဲ့မူဝါဒတွေအကောင်အထည်ဖော်ဖို့ကြံနေသေးတာကိုမမေ့ဖို့ဘူကျော်ရုပ်ထုကိုစိုက်ထူနေတာဖြစ်ပြီးအနှစ်သာရရှိရှိလုပ်နေတာဖြစ်တယ်လို့ခံယူချောင်းသမ္မတဦးဝင်းမြင့်ကပြောပါတယ်
။ယခုလိုဘူကျော်အောင်ဆန်းကြေးရုပ်ထုစိုက်ထူတာဟာတမေကန်ရှန်ကအသွင်သဏ္ဍာန်ရလုံနေကြခြင်းမဟုတ်ဘဲနိုင်ငံရဲ့အရေးအရာများနဲ့ဆက်လင်းပြီးအနှစ်သာရရှိရှိနဲ့လုံနေကြခြင်းဖြစ်တယ်လို့ခံယူပါတယ်။ဘူကျော်အောင်ဆန်းရဲ့ကျေးဇူးတုကိုမြင်တွေ့တိုင်းဘူကျော်ရဲ့မူဝါဒလမ်းစဉ်တွေကိုအကောင်အထည်ဖော်ရန်ကြံသေးတယ်ဆိုတာကိုမမေ့မလျော့စီရင်ဖြစ်ပါတယ်။
ဘူကျော်ရည်ရွယ်မျှော်မှန်းခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစီကိုတိုင်းရင်းသားအားလုံးစီလုံးညီညွတ်စွာချီတက်ကြဖို့ကိုလည်းသမ္မတကတိုက်တွန်းပါတယ်။အဲဒါအပြင်အခြေခံလူအခွင့်အရေးကိုအာမခံမဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်ဖြစ်လာစေဖို့ကိုလည်းရည်ရွယ်ချက်ထားရှိပြီးဖြစ်တယ်လို့ပြောပါတယ်။ဘူကျော်အောင်ဆန်းရုပ်ထုကိုမြန်မာနိုင်ငံကမြို့ပြနဲ့တိုင်းရင်းသားဒေသတွေမှာပါစိုက်ထူနေကြတာဖြစ်ပြီးဘူကျော်ရဲ့105နှစ်မြောက်မွေးနေ့မှာတော့နေပြည်တော်အပြင်ရန်ကုန်မြို့လှိုင်သာယာမြို့နယ်နဲ့မကွေးတိုင်းမင်းတုံးမြို့မှာလည်းစိုက်ထူခဲ့ပါတယ်။ဘူကျော်ရုပ်ထုစိုက်ထူတာတွေနဲ့ပတ်သက်လို့တိုင်းရင်းသားဒေသတချို့မှာတော့ဒေသခံတွေနဲ့တိုင်ပင်မှုမရှိဘူးဆိုပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့သလိုအဲ့ဒီတွေကလူတချို့ကိုလည်းဖမ်းဆီးအရေးယူတာတွေရှိခဲ့ပါတယ်။ဘူကျော်အောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ13ကိုကလီးမားနေ့အဖြစ်လဲမြန်မာနိုင်ငံမှာသတ်မှတ်ထားပြီးဒီကနေ့မှဘူကျော်မွေးနေ့နဲ့ကလီးမားနေ့ပွဲအသီးသီးကိုမြန်မာနိုင်ငံနေရာအနှံ့အပြားမှာကျင်းပနေကြပါတယ်။
စစပြောပြခဲ့တာပါရှင်အခုတော့မြန်မာငြိမ်းချမ်းရေးဆွေးနွေးပွဲရရှိရမယ့်အခြေအနေကိုပြောပြပါမယ်တရုတ်နိုင်ငံထဲမှာဖြစ်နေတဲ့ COVID-19 ပြင်းထန်ဆုတ်ယောင်ရောဂါကြောင့်အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံထဲမှာတွေ့ဆုံဆွေးနွေးနိုင်ရေးစီစဉ်ထားခဲ့တာကိုထပ်ပြီးတော့ရရှိဆိုင်ရပွဲရှိနေပါတယ်အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဘက်ကတော့တွေ့ဆုံမဲ့နေရာနဲ့ရက်ကိုသတ်မှတ်နိုင်ဖို့ဆွေးနွေးနေတဲ့အကြောင်းပြောပြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကတရုတ်နိုင်ငံကိုမင်းမြို့မှာနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဒီနှစ်ဇန်နဝါရီလအတွင်းတရုတ်နိုင်ငံမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့အစိုးရက21ရာစုပင်လုံပြန်လည်စတင်ရေးနဲ့တရုတ်နှစ်တစ်ကူရက်တွေတိုက်ဆိုင်နေတာကြောင့် February လကိုရွှေ့ဆိုင်းခဲ့ပါတယ်။ရောစဲအချိန်နေမှာတော့ဆွေးနွေးပွဲပြန်လည်စတင်ရေးအတွက်စစ်တွေအကြောင်းကြားလာတာမရှိသေးကြောင်းဆွေးနွေးပွဲဖြစ်မြောက်ရေးကိုကြားခံဆောင်ရွက်ပေးနေတဲ့ PCG ကကချင်ငင်းချရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြားကပြောပါတယ
်ခုချင်းပြဘာမှပြောလာတာတော့မရှိသေးဘူးမကူကတည်းကနေဒီလအတော်တင်တွေ့မယ်ဆိုပြီးတော့မှအဲ့ဒီအာခွင်းမြမှာတွေ့မယ်ဆိုပြီးမှပြောထားတာရှိတယ်ဒါမဲ့လည်းခုရောစဲဒီပြမှာအဲ့ဒီယောဂပူကြောင့်မို့တော့လားအလုံးကိုဖြတ်သိမ်းထားတယ်ဆိုတော့အဲ့ဒီကြောင့်ပဲအခုချိန်ကြီးဘာမှလည်းဟိုမထူးလာဘူးဘာမှလည်းပြောတယ်မရှိခဲ့ဘူးဗျ။အဲ့ဒီယောဂပူကြောင့်မို့တော့လားရေကအလုံးကပြည့်စင်ထားတယ်ဆိုတော့အဲ့ဒါကိုနည်းနည်းစောင့်ဆိုင်းနေသလားလို့ကျွန်တော်ဒီလိုပဲသုံးတတ်တယ်လေ
။အစိုးရနဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာ bilateral ခေါ်နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေကြတာလည်းဖြစ်ပါတယ်။အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ရဲ့အကြီးတန်းအကြံပေးအဖွဲ့ဝင်ဦးလမောင်ရွှေကတော့တရားဝင်ဆွေးနွေးပွဲဓမ္မမုတ်အလွတ်တဘောဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်အစိုးရဘက်ကဆောင်ရွက်နေကြောင်းပြောပါတယ
်။ကျွန်တော်တို့ဒီ NRPC ဒီကပြည်ဆောင်တဲ့အဖွဲ့နဲ့ရောက်ပိုင်းလေးဘွဲ့ကအတိုင်းအတာကိုတည်းဆွေးနွေးကြတယ်ကျွန်တော်ဆွေးနွေးကြတာရှိတယ်။အဲ့လိုဆွေးနွေးပွဲတွေကိုလည်းဆက်ပြီးတော့ဆောင်ရွက်နိုင်ဖို့လည်းပြင်ဆင်နေတာရှိတယ်။အကြံတို့ဆွေးနွေးပွဲတွေဆွေးနွေးပွဲတွေဆက်ဆောင်ရဖို့ပြောရရင်အဲ့ဒီကဘောဆွေးနွေးပွဲတွေလည်းရှိမယ်ဆိုတဲ့သဘောပါပဲအဲ့ဒါကိုတော့ဒီကနေ့အကြံတို့ဆွေးနွေးပွဲနောက်ပိုင်းမှာပြည်ပြည်ကနေမှလည်းပြည့်နေဖို့အဲ့ဒီဘောပြည့်နေဖို့လည်းနှစ်ဖက်ကြားမှာနေနေရတာလည်းရှိတယ်ဒါပေမဲ့ဒီချက်ကူရအခုဘာသာကိစ္စရဲ့အကြောင်းဒါတွေကခဏစောင့်ဆိုင်းနေရတော့အခုဘာသာကအချိန်ကြောင်းချာမှာမသိတော့ဒီချက်ကိုတက်တော်တဲ့နေရာမှာအကန့်မပြည့်စုံဖို့လည်းဒါကြတော့တော်စံကြီးရရှိရတယ်။ဒါပြင်ဆင်နေတဲ့ပုံပေါ်ပါ။ဒီကျွန်တော်တို့တော်ဝင်ရှိတဲ့ကောင်းဆောင်တွေရဲ့အခုတစ်ချက်ကြားထဲမှာဒီပြည်နယ်နဲ့ရက်နေရာတွေကအခုနေနေတော့ပါ။
ဆွေးနွေးပွဲကြန့်ကြာနေတဲ့ကာလအတွင်းဇန်နဝါရီလကုန်ပိုင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနမ်ဆန်မြို့နယ်ဘက်တွေမှာအစိုးရတပ်မတော်နဲ့ TNLA တအန်းပလောင်ကြားတိုက်ပွဲဖြစ်ပွားတာတွေရှိပေမဲ့ဒီလပိုင်းမှာတော့ငြိမ်သက်နေခဲ့ပါတဲ့။ရခိုင်ပြည်နယ်အတွင်းမှာတော့အစိုးရတပ်မတော်နဲ့ AA အကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိပါတဲ့။
ကမိုးစော်ပြပြသွားတာပါရှင်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တို့ရဲ့အစမ်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်အတွင်းအခြေခံစားတောက်ကုန်တွေစပြီးတော့အခက်အခဲဖြစ်လာနေတယ်လို့ချင်းပြည်နယ်စီပင်ဝန်ကြီးကပြောပါတယ်အဓိကကုန်စည်စီးဆင်းရာလမ်းကြောင်းကြောက်တော်ပလောဝရေလမ်းပိတ်နေတာတပတ်နီးပါးဖြစ်နေတယ်လို့ကလရန်မြစ်ကြောင်းအတွင်းဆက်လေသွားလာမှုရပ်ဆိုင်းသွားလို့ကုန်စည်စီးဆင်းမှုရပ်တန့်နေပြီးလှေစည်းခရီးသည်တွေပိတ်မိနေတာလည်းရှိပါတယ်ဒီအကြောင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်
။ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အစပ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတပတ်လောက်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရေလမ်းကြီးပိတ်ဆို့မှုဖြစ်ပွားခဲ့တယ်လို့ပလောဝမြို့နယ်ဒေသခံချင်းပြည်နယ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါရ။
တလောကကျွန်တော်တို့နီးဝါးနားမှာဖြစ်တယ်တမ်းမနားမှာဖြစ်တယ်အဲ့ဒီနီးဝါးနားမှာဖြစ်တဲ့ဖြစ်စဉ်ကြောင့်ဒီလမ်းကြောင်းကောင်းလို့မရဖြစ်နေတာပေါ့နော်နောက်ပတည်းကကုန်စည်စီးဆင်းမှုလည်းမရှိတဲ့ခါကျတော့ကုန်စည်လည်းဈေးနှုန်းတက်ကုန်တယ်ပေါ့အဲ့လိုတွေတွေဖြစ်နေတယ်
ကျောက်တော်ပလက်ဝကလတန်မြစ်ကျောင်းမှာဆက်လှေတွေသွားလာရင်ပြစ်ခတ်မှုတွေရှိနေလို့ဆက်လှေသမားတွေမသွားရဲကြဘူးလို့ဆက်လှေပိုင်ရှင်တူကခုလိုပြောပါတယ
်။ကြွားရင်ပြစ်တဲ့မသွားသေးနေရင်လွတ်တဲ့အဲ့ဒါပြက်လို့ရှိရင်ပြစ်တဲ့တွေကပြန်မှန်းနေမကြည့်ဘူးအဲ့ဒီလမ်းကြောင်းပြစ်တာသူအသက်ကြီးကြီး
ဒီလိုကုံစီစစ်စင်းရရေလမ်းကြောင်းပိတ်သွားတာကြောင့်ပလက်ဝမြို့နယ်မှာဂုံစင်းနှုံကြီးမြင့်လာပြီးအခြေခံစားသုံးကုန်တွေပြတ်လတ်နေပြီလို့အဆိုပါဆက်လက်ပိုင်ရှင်ကပဲဆက်ပြောပါဗျာ
ကျွန်တော်တို့ကအကျိုးအရင်ဆောင်ဖို့ရှိလို့ရတာအခုတောင်ဖို့လဲလို့ခံနေရတော့မရှိတော့ဘူးခံနေရသေးတယ်မှာရောက်မဲ့ဆန်ခံရမရှိတော့ဘူးတန်ရစီရမရှိတော့ဘူးသိချင်းကဘီရာတို့အရက်တို့တော့ပြတ်တော့ဒီဘလောက်ဝမျိုးကအခုလက်ရှိဘလောက်ဝမျိုးနဲ့မှာရခိုင်ကကြောင်ဝင်2000လောက်ပေးရတဲ့စံတဲ့ဟာ3000နီးပါးအထိမြင့်သက်သွားတယ်လို့ဒေတာခန်တွေကပြောပါတယ်
ပလဲဝမျိုးမှာအခြေခံစားသုံးကုန်ပြင်လောင်စာစီးတွေပါစေတက်နေတယ်လို့ကျောင်းဆရာဦးအောင်လွင်ကပြောပါတယ်ဒီလက်ကေကပိတ်စောထားလို့ကုန်ပြီးတော့မရောက်ဘူးပေါ့နော်လောပါပါဒီစေဒက်စီတွေလည်းလိုပဲစေတက်တယ်ပေါ့ကစံစဲနှောင်းဆန်တော်မှာစေတွေမရှိလို့ဝေဖို့အတွက်တော့မရှိလို့ဖေဝါရီလ6ရက်နေ့ကစပြီးတော့ပလဲဝမျိုးနယ်နဲ့ကြောက်တော်မျိုးနယ်ဆက်ကလသာမြစ်ကျောင်းတစ်လျှောက်မှာမြန်မာစစ်တပ်နဲ့
Lelu, Chimine Wonji Uso Taga Biovare.
Which and Rodi Tabaga, Sally Conficia Silava, Chotoma Tompin, Torima, Tolewatari, which and Pitala, Nialava Tompin, Niro, Guru, a good Kaketitavo, no Saita Bogasa Kaketilabo, General Federation, General and the Sipitan Yamakaro, Chizio in Lulu, a similar view, the Chisin over a port in the Arabo.
Palawa Muneha, Yilangura, Mibu Niarajao. Tilu Yilan Pedalo Kaka Shilani Rava, Peluchini Pipi, Yilan Jampuan, Lusampu, Yijijan, Wunji Usu Taka, Sepiovare.
Dinega, Nine, Chenoria, Diga, Kumisimura, Setu, Toto, Palawa, Langam Chitakan, Ari, Langam, Lupongan, Puan, Lubima, Kumisimu Loluyamakana, Janet Langan, Lolos and the Shu, General Gupalawa, the Samin to Milane, or Nimusan Golayan, the Logan, and Apanga, and only the Pinaga Kunzi, General.
ဒီမတူပီရနေပြီးတော့ပလဝောက်ဖော်ရက်စနယ်လေဒီအချိန်နည်းဆိုကျွန်တော်ပြသင်လာမှာပေါ့တိုင်းနယ်ပြည်နယ်အနေကချင်းပြည်နယ်ဟာဖုန်ပြမှုအနောက်ကျဆုံးနဲ့လမ်းပန်းဆက်တွေရေခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်မြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ပလဝောက်မြို့နယ်ဟာညမထောရမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ၃ရက်နေ့ကစလို့ဖြတ်တ
ချင်းပြည်နယ်ဘလောမြို့နယ်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ခြင်းအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲတိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြမှာလဲစသဖြင့်အဖြစ်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင့်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-3923-1994 email address က burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ဖေဖော်ဝါရီလ14ရက်နေ့ဟာ Saint Valentine's Day ချစ်သူများနေ့ဖြစ်ပြီးအခုခါမှာတော့ Valentine's Day မှာလူတိုင်းဟာမိမိတို့ရဲ့ချစ်သူအိမ်တောင်ဘက်တွေကိုသာမကတခြားချစ်ခင်နှစ်သက်တဲ့မိသားစုဝင်တွေမိတ်ဆွေတငယ်ချင်းတွေလှုပ်ဖော်ကင်ဘက်တွေကိုချစ်ခင်မြတ်နိုးချောင်းတွေဖော်ပြလာကြပါတယ်။နှစ်စဉ်အခုလို Valentine's Day ကိုရောက်တိုင်းပန်းစည်းတွေချောကလက်တွေအများရောင်းရလေးရှိပြီးတော့စားတော့ဆိုင်တွေမှာလည်းလူတွေပြည့်နေလေးရှိပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုကိုရန်တိုင်းကပြောပြမှာပါရှင်
။ Valentine Day လို့ခေါ်တဲ့ချစ်သူများနေ့ကတော့လူငယ်ချစ်သူစုံတွဲတွေတယောက်နဲ့တယောက်ဘလောက်ချစ်မြတ်နိုးချောင်းကိုဖော်ပြတဲ့နေ့တစ်နေ့အဖြစ်အချိန်တော်ကြာကလေးကသတ်မှတ်လာခဲ့တာဖြစ်ပြီးတော့ချစ်သူစုံတွဲတွေဟာပန်းစည်းတွေ၊ကတ်တွေ၊ချောကလက်တွေကိုပေးပြီးတော့သူတို့ရဲ့ချစ်ချင်းမြတ်တာကိုဖော်ပြကြပါတယ်။ဒါမဲ့လည်းအချစ်မှာအသက်ကန့်သတ်ချက်မရှိတာကြောင့်ဘယ်အသက်ရောမှမဆိုအချစ်ကိုတွေးနိုင်တယ်ဆိုတာကို Florida မှာရှိတဲ့ဂျက်ကီနဲ့လီအက်ဒေါ်စန်တို့ကတက်တည်ပြလိုက်ပါတယ်။သူတို့နှစ်ယောက်ဟာအိမ်တော်ဘက်တွေဆုံးသွားပြီးတဲ့နောက်လွန်ခဲ့တဲ့၈နှစ်ကအွန်လိုင်းမှာတွေ့ပြီးတော့မြင်မြင်ချင်းမှာချစ်သွားကြတာဖြစ်တယ်လို့လီအက်ဒေါ်စန်ကပြောပါတယ်
။ Oh, I proposed very early. As a matter of fact, the first time I met
ကျွန်တော်သူ့ကိုသူသမီးအိမ်မှာစတွေ့တွေ့ချင်းမှာပဲလက်ထပ်ဖို့ကမ်းလှမ်းခဲ့တာပါ။ပြီးတော့သူသမီးကကျွန်တော်ကိုစကားလာပြောတော့ငါတော့မင်းအမေကိုချစ်မိနေပြီလို့ပြောလိုက်တယ်။အဲ့ဒီမှာသူကကျွန်တော်ကိုကြည့်ပြီးအကယ်လို့ခုမှစတွေ့ကြတာလေးလို့ပြောတော့ကျွန်တော်ကလည်းဟုတ်တယ်ဒါပေမဲ့ငါသူ့ကိုချစ်နေမိပြီလို့ပြောလိုက်တယ်
ဗမုဝိလျံမွိုက်ထားအသက်104နှစ်ရှိဖြစ်ပြီးတော့သူဟာဒုတိယကမ္ဘာစစ်မှာပါဝင်ခဲ့တဲ့စစ်ပြန်စစ်မှုထမ်းအောင်ဖြစ်ပါတယ
် I have received approximately 40,000 cards and I cannot
ချမ်းမြောက်အဖြစ်တော့ကတ်4000လောက်ရပါတယ်ကျွန်တော်မှအကြိုက်ဆုံးဆိုတာမရှိပါဘူးအားလုံးကကျွန်တော်အတွက်တော့နံပါတ်1ကြီးပါပဲ
ကယ်လီဖိုးနီးယားပြည်နယ်စတောက်တန်မြို့ကဘဝရေးသားတစ်ခုမှာဗမုဝိလျံနဲ့အတူနေထိုင်နေတဲ့သူတို့ကစစ်ပြန်စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့လူမှုကွန်ရက်မှာ Operation Valentine လှုပ်ရှားမှုကိုစတင်ရကနေဗိုမူဝီလျံစီကိုအခုလိုကပ်ပြားတွေပို့လာကြတာဖြစ်ပါတယ်။သူတို့ရည်မှန်းထားတာကတော့ကပ်ပြား100လောက်ရဖို့ပဲမျှော်လင့်ထားတာဖြစ်တယ်လို့ဆိုပါတယ်။ Valentine Day မှာအကြောင်းအရာဆုံးကုန်ပစ္စည်းတစ်ခုကတော့နင်းစီပန်းတွေဖြစ်ပြီးတော့ဒီနင်းစီပန်းအများစုကတော့ကိုလံဘီယာနိုင်ငံကနေအမေရိကန်ကိုတင်သွင်းတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် Valentine Day မတိုင်ခင်မှာတော့အမေရိကန်အကောက်ခွန်နဲ့နေဆက်လုံခြုံရေးတာဝန်ရှိသူတွေဟာနင်းစီပန်းအပွင့်ပေါင်း5000လောက်ကိုစစ်ဆေးခဲ့ရတယ်လို့ Atlanta မြို့ကအကောက်ခွန်ဝန်ထမ်းတဦးဖြစ်တဲ့ Paula Rivera ကပြောပါတယ
် That is correct. We measure flower shipments by the stem and not by the box. So as we look through all these things
ကျမတို့ကပန်းတင်ပို့တာတွေကိုကတ်တူဘုံအနေနဲ့တိုင်းတာတာမဟုတ်ဘဲတပွင့်ချင်းတစ်ခက်ချင်းကိုတိုင်းတာတာပါဒါကြောင့်အဲ့ဒီပန်းတွေပို့တဲ့အခါမှာကြေမသွားဘဲနဲ့ငိုအတိုင်းလှနေအောင်ကျမတို့ကတဖြည်းဖြည်းချင်းခါပြီးစစ်ဆေးရပါတယ
် Online တွေမှာစားတော့ဆိုင်တွေဖြောပြေးလုပ်ငန်းတွေမှာလည်းလူတွေနဲ့ပြည့်နေပြီးတော့အဲ့လုပ်ငန်းတွေဟာလည်းအတော်လေးကိုအလုပ်ဖြစ်ကြပါတယ်နေ့တိုင်းလိုလိုအခုလိုအချိန်ရောက်ပြီဆိုရင်လည်းအခြေရုပ်ရှင်ဇာတ်လမ်းတွေထွက်လာလေးရှိပြီးတော့အခုနှစ်မှာတော့ The Photograph ဆိုတဲ့ရုပ်ရှင်နဲ့2014ခုနှစ်ကဇူလီယန်ဟာဇာရုပ်ရှင် Force Majeure ဆိုတဲ့ကားကိုပြန်ရိုက်ထားတဲ့ Downhill ဆိုတဲ့ရုပ်ရှင်တွေထွက်ပေါ်လာခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ဥအောင်ခင်ရဲ့မြမရေးတုံတက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာစီစဉ်တွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာသပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရုပ်နိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်တိုးလာတဲ့အကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ဖြစ်ပေါ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့အခုချိန်ထိဆိုရင်စုစုပေါင်းသေဆုံးသူ1389ယောက်ရှိသွားပါပြီ။မနေ့ကဗိုလ်တူးနေမှာပဲရောဂါပိုးကူးစက်ခံရသူအရေအတွက်ကြာဆင်းသွားတယ်ဆိုပြီးဒီအစိုးရကပြောဆိုခဲ့ပြီးတဲ့နောက်တရက်မှာပဲဒီကနေ့မှာတော့သေဆုံးသူ250ကျော်တိုးလာတာပါဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာစိုးရိမ်တာနဲ့အာရှနိုင်ငံတချို့ကကန့်ကောက်ခွင့်မပြုတဲ့အပျော်စီးသင်္ဘောကြီး2စီးဟာကမ္ဘောအပျော်ကြီးသင်္ဘောနှစ်စီးဟာကမ္ဘောဒီးယားနိုင်ငံမှာတစ်စီးထိုင်းနိုင်ငံဖူကက်ကမ်းခြေမှာတစ်စီးဆက်ကပ်ခဲ့ပါတယ်ဝက်စတာဒမ်စင်ကန်သင်္ဘောကြီးပေါ်ကခီးတဲ့နဲ့ဝန်တန်း2000ကျော်မှာနာမကျန်းဖြစ်နေသူတယောက်မှမရှိပေမဲ့သူတို့အားလုံးကိုရောဂါပိုးကူးစက်မှုရှိမှုစေမှဖြစ်ပြီးသူတို့ဟာထိုင်းနိုင်ငံကကန့်ကောက်ခွင့်မပြုခဲ့တဲ့သင်္ဘောဖြစ်ပြီးတော့ကမ္ဘောဒီးယားနိုင်ငံကအခုကန့်ကောက်ခွင့်ပြုခဲ့တာပါဒါပေမဲ့လည်းစီဘွန် ovation ဆိုတဲ့နောက်ထပ်အပျော်စီးသင်္ဘောကြီးကတော့ထိုင်းနိုင်ငံတောင်ပိုင်းကဖူကက်အပန်းဖြေကျွန်းမှာထိုင်းအနာဘန်တွေကကန့်ကောက်ခွင့်ပြုပါတယ်အမေရိကန်တရားရေးဌာနနဲ့ရာစုအကြောင်းတရားစီရင်ရေးစနစ်ပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်ဆိုးရွားရှိနေကျဝီလျံဘာဟာအောက်လူတော်တရားရေးကော်မတီမှာရှေ့လာတွင်မေးခွန်းတွေကိုဖြေဆိုပြီးရှင်းလင်းပြောကြားမယ်လို့ခန့်မှန်းထားကြပါတယ်။အာဖရိကတိုက်မှာဆီလူထားတဲ့အမေရိကန်ချင်းမြန်တပ်ရင်းတပ်ဖွဲ့ဝင်တို့ကိုပြန်ခေါ်ပြီးစစ်တင်နှံတွေပေးမယ်အထူးတပ်ဖွဲ့အနေနဲ့အစားထုတ်စီလို့မယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကကြေညာပါတယ်။အာဖရိကတိုက်မှာအမေရိကန်စစ်တပ်လှုပ်ရှားမှုအပြောင်းလဲလုပ်မယ့်အစီအစဉ်ပထမအစီအစဉ်ဖြစ်ပန်ဒဂွန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဖေဖော်ဝါရီလ23ရက်ကြာသပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအသံပန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intel Set 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.